တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10953ညငါမှနေ့စဉ်အတန်လွင့်ပေးနေပါရယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours for breaking with ya ba
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ချင်အတမအထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတရှိများရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာပြင်းထန်စွာအလုတ်လုတ်ချင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါရဲ့ရှင်။သောတာရှင်များရှင်ပြင်းထန်စွာအလုတ်လုတ်ချင်းကိုနီးနီးဆက်ဆက်အသုံးပြုနေခြင်းဟာလူငယ်တွေရဲ့ကြီးထွားမှုကိုထိခိုက်စေပါတယ်။ဒါပေမဲ့လူပေါင်းများစွာတို့ဟာအလွန်အကျွံအလုတ်လုတ်ချင်းအပြင်မိမိတို့ရဲ့ခန္ဓာကိုယ်ဖွက်စည်းမှုကိုပျို့ပြက်စေပြီးရှိတဲ့နေရာမှာအလုတ်မလုတ်ပဲပြင်းကြီးစွာနေခြင်းနဲ့အစာကျူးခြင်းတွေဟာအလင်းအမြန်တေချာပေါက်ပြည့်ယွင်းသွားဖို့ဥတည်နေတဲ့လူထောင်ပေါင်းများစွာတို့ရဲ့ခန္ဓာကိုယ်မှာယောဂပိုးတွေကိုပြိုးပေးနေကြပါတယ်။တချို့လူတို့ဟာကျန်းမာရေးကိုအထီးခိုက်ခံပြီးတော့စားတောက်နေကြပါတယ်။ဒါကြောင့်သူတို့ရဲ့အုံနောက်တွေဟာမှိုင်းဝေနေပြီးတော့အတွေးခေါ်မမှန်တော့ပါဘူး။ကိုယ်အလိုကိုညှင်းပယ်ပြီးအစားအသောက်ချိုးချံခဲ့လို့ရှိရင်သူတို့ရဲ့စွမ်းဆောင်နိုင်မဲ့အရာတွေကိုပြီးမြောက်အောင်မလုံနိုင်ကြတော့ပါဘူးအရာခတ်သိမ်းတို့မှာချုပ်တီးမှုရှိခဲ့လို့ရှိရင်ဖျားသခင်ရဲ့အမှုတော်မှာပေးဆပ်အသုံးပြုသွားနိုင်တဲ့ကိုယ်စိတ်နှစ်ပါးရဲ့ခွန်အားတွေကိုအဲ့ဒီလှုပ်ဆောင်ချက်ကဖျားသခင်ထံမှလူယူနေတာဖြစ်ပါတယ်သောတရှိများရှင်ရှင်ပေါလုဟာကျမ်းမာခြင်းပြုပြင်ပြောင်းလဲရေးသမားတူဖြစ်ပါတယ်သူတစ်ပါးကိုဆုံးမပြီးမှကိုယ်တိုင်ရှုံးတော်သူမဖြစ်ရမည်အကြောင်းကိုကိုထိုး၍နှိပ်စက်လေးရှိ၏လို့သူပြောခဲ့ပါတယ်ဖျားသခင်ရဲ့ဘုံတကိုးကိုထင်ရှားစေနိုင်ဖို့ရှိသမျှအစွမ်းတတ္တိတွေကိုခွန်အားအပြည့်ရှိနေအောင်ထိမ့်သိမ်းစောင့်ရှောက်ဖို့သူ့မှာလည်းတာဝန်ရှိတယ်လို့ရှင်ပေါလုကခံယူထားပါတယ်။ရှင်ပေါလုတော်မှချုပ်တီးချင်းကင်းမဲ့သွားမဲ့အန္တရာယ်ရှိနေလို့ရှိရင်ကျမတို့မှာပို့ပြီးတော့ကြီးမားတဲ့အန္တရာယ်ရှိနေပါတယ်။အကြောင်းကတော့ဖျားရှင်ပိုင်တော်မူတဲ့ကျမတို့ရဲ့ကိုယ်စိတ်နှစ်ပါးအားဖြင့်ဖျားသခင်ရဲ့ဘုံတကိုးကိုမဖြစ်မနေထင်ရှားစေရမယ်လို့ရှင်ပေါလုနားလေသဘောပေါက်တယ်လို့လူတို့သဘောမပေါက်ကြချင်းသာဖြစ်တယ်။အစာကျူးခြင်းဟာဒီခေတ်ကာလရဲ့ပြည့်မှုတစ်ခုဖြစ်တယ်လို့ဆိုရဲအစာကျူးခြင်းဟာအရက်သေးစားတောက်ချင်းလိုပဲအဆင့်တူအပြစ်တစ်ခုဖြစ်ကြောင်းနှုတ်ထွက်စကားကဖွင့်ဆိုထားပါတယ်။အစာကျူးခြင်းကိုမျှော်လင့်ခြင်းကင်းမဲ့တဲ့အခြေအနေတစ်ခုဖြစ်မှတ်ယူခဲ့ပါတယ်။အဲ့ဒီလိုလူဟာတခြားသူတွေထက်အကျိုးမပြုနိုင်တဲ့အပြင်ကိုယ်ကိုယ်တိုင်အတွက်လည်းကျင့်ချင်းအမင်္ဂလာဖြစ်နေပါလိမ့်မယ်။သူ့ကိုဘယ်ကိစ္စအတွေ့မှအားကိုးဖို့မဖြစ်နိုင်ပါဘူး။သူရဲ့ဩဇာလွှမ်းမိုးမှုဟာတခြားသူတွေကို ညဉ့်ညမ်းစေနိုင်တဲ့အတွက်ကြောင့်အဲဒီလိုပုံကူမျိုးမရှိလို့ရှိရင်ကဘာကြီးဟာပို့ပြီးတော့ตายရပါလိမ့်မယ်။အဲဒီလိုအစာကျူးသူတွေဟာဘယ်လူမျိုးဖြစ်ဖြစ်ဘယ်လောက်ပညာတတ်တတ်ခရိယန်တယောက်လို့လည်းပြောလို့မရပါဘူး။ခရစ်တော်ဘုရားသခင်မိန်တော်မူတာဟာကောင်းကင်ဘုံမှာရှိတော်မူသောခမဲတော်ဘုရားသခင်သည်စုံလင်တော်မူသောကြောင့်သင်တို့သည်လည်းစုံလင်ခြင်းရှိကြလော့လို့ပြောပါတယ်။ဘုရားသခင်ဟာမိမိရဲ့အငန်းအတာအတိုင်းစုံလင်တယ်လို့ပဲလူသားတို့ဟာလည်းပဲလူသားတို့ရဲ့အငန်းအတာအလျောက်စုံလင်ဖို့ဖျားရှင်မိန့်တော်မူခြင်းဖြစ်ပါတယ်။သောတာရှင်များရှင်အသားနဲ့တကွကျန်းမာရေးထိခိုက်စေတဲ့အစာတွေကိုမစားတဲ့သူများစွာတို့ဟာအာဟာရပြည့်ဝတဲ့အစာတွေကိုအချုပ်အတီးမဲ့စားနိုင်တယ်လို့ထင်ပြီးတော့အလွန်အကျူစားနေကြတဲ့အတွက်ကြောင့်မကြာခဏအစာကျူးသူတွေဖြစ်လာကြပါတယ်။အဲ့ဒီထင်မြင်လှုပ်ဆောင်မှုတွေဟာလည်းမှားပါတယ်။ကောင်းတဲ့အစာတွေဖြစ်ပေမဲ့အစာကျူစားသုံးခြင်းဖြင့်အစာကြေချက်တဲ့အင်္ဂါတွေထိခိုက်အောင်မလုပ်သင့်ကြပါဘူး။အစာအစာတွေကိုဇပွဲပေါ်မှာအားလုံးချပြီးပြင်ဆင်မထားဘဲတစ်မျိုးပြီးမှတစ်မျိုးချကျွေးတဲ့ရည်ကျေးမှုတွေလည်းရှိပါတယ်။အဲ့ဒီရည်ကျေးမှုအရာနောက်လာမဲ့အစာကိုကောင်းမကောင်းမသိနိုင်တဲ့အတွက်ရောက်လာတဲ့အစာကိုမိမိနဲ့အသင့်လျော်ဆုံးမဟုတ်သည့်တိုင်အောင်ဝါအောင်စားတတ်ကြတယ်။ဒါပေမဲ့နောက်ဆုံးမှရောက်လာတဲ့အချိုးပွဲမိမိအတွက်ကောင်းတဲ့အစာအဖြစ်ယူဆပြီးတော့စားသုံးမိတဲ့အခါမှာစားသင့်တဲ့အတိုင်းအတာထက်များသွားတတ်ပါတယ်။တကယ်လို့သာကျွေးဖို့ပြင်ဆင်ထားတဲ့အစာတွေအားလုံးကိုဇပွဲပေါ်မှာချပြီးပြင်ဆင်ထားခဲ့လို့ရှိရင်အကောင်းဆုံးအစာကိုရွေးပြီးစားဖို့အခွင့်ရခဲ့ကြပါလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြောင်းပြချက်ကန္တာမှာဒီနေ့ကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရစေ။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
တိတ်တော့စကြောင်းလေးစီတကောက်တော့ပြန်ရောက်စီခြင်းပြန်နေတောင်ပေါ်သက်စွာသူကြောင်းလေးတို့ယေရှုသခင်လူတွေအတွက်သူလေးပြီးပါဘူလောင်နဲ့ဒုနှလုံးသာစီတဲ့ကိုစတေကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေမောင်ကပါလူတွေအတွက်သူလေးပြီးလို့ညှရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆုံကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်အော်တစ္ဆာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကတက်ဖို့ထာဝရမည်စီသည်ပြည့်ရနိုးတဲ့နေခါယုံထွယ်ဆိုယုံမြနိုင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတိမ်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို
့။မင်္ဂလာပေါင်းနဲ့ပြေဝါဆုံးကြပါစေ။ယနေ့မုံမြလာတော်နေ့သစ်ပြန်လည်ရောက်ရှိလာပါပြီ။ချစ်တော်မိတ်ဆွေများယခုလောဒီဇင်ဘာလတော့ရှင်လူတိုင်းလူတိုင်းကရင်ခုန်စွာနဲ့မျောလင့်တန်းတနေတဲ့ခရစ်တော်မွေးဖွားခြင်းနဲ့ပတ်သက်ပြီးတော့ပွဲတော်တွေပြုလုပ်ကျင်းပကြတယ်။ခရစ်တော်မွေးဖွားခြင်းအပြင်ယနေ့လူသားတွေကလို့ရှိရင်ပျော်ရွှင်ကြတယ်။လူမျိုးမရွေးပါသာမရွေးအားလုံးကလို့ရှိရင်ခရစ်တော်ရဲ့မွေးနေ့ရာသီရောက်လာပြီဆိုရင်ဒီဒီဇင်ဘာလကိုတတ်မှတ်ပြီးတော့ပျော်ပွဲရှင်ပွဲတွေလုပ်ကြတယ်။နော်ဖခင်ကိုပုံအားကြတယ်။ချစ်တော်မိတ်ဆွေကျွန်တော်တို့အဲ့ဒီလိုမျိုးကိုစိတ်နှလုံးသုံးပါပျော်ရွှင်ရုံထက်မပြီးသေးပါဘူး။ယနေ့သခင်ခရစ်တော်ကိုကျွန်တော်တို့နှလုံးသားထဲမှာဖိတ်ခေါ်ပြီးတော့ပျော်ရွှင်ဖို့ရည်ကြီးပါတယ်။ခရစ်တော်ဘုရားဒီလောကကဘာကြီးကိုမွေးဖွားခြင်းဟာကျွန်တော်တို့အတွက်ပါလား။ကျွန်တော်တို့အတွက် မိတ်ဆွေတို့အတွက်တကယ်မွန်မြတ်ပါတယ်ကျွန်တော်ကျမတို့အတွက်တကယ်မွန်မြတ်တဲ့အပြုမူဖြစ်ပါတယ်ဒါကြောင့်ဖခင်ကိုယ်တော်ကိုချီးမွမ်းပါတယ်ဖခင်သခင်ကိုကျေးဇူးတင်ပါတယ်ဆိုပြီးတော့ကျွန်တော်တို့ကဖခင်ကိုကျွန်တော်တို့ကိုယ်တော်ကိုချီးမွမ်းဖို့ဖြစ်ပါတယ်ချစ်တော်မိတ်ဆွေဒီနေ့တာယာတော်နေ့တင်မှာဆက်လက်ပြီးတော့ပေးသွားခြင်းနဲ့မျှော်လင့်ခြင်းဓမ္မဒေသနာကတော့သူငယ်တော်ကိုနာမည်ပေးခြင်းဆိုပြီးတော့သတင်းစကားပေးသွားခြင်းပါတယ်ဒါကြောင့်သူငယ်တော်ကိုဘယ်လိုနာမည်ပေးမလဲသူငယ်တော်ကိုနာမည်ပေးဖို့ရန်အတွက်မာရိအပျိုကမြာမာရိဒီမှာတို့ရှိရင်ကောင်းကင်တမန်လာတဲ့ခါမှာပြောထားခဲ့ပြီးပါပြီကောင်းကင်တမန်ကပြောလဲမာရိမင်းရဲ့ဝမ်းပိုက်ထဲမှာဆိုလို့ရှိရင်ပရိသတ်တွေလာယူမဲ့သူပါလို့ရှိရင်ဖခင်သခင်ကိုယ်တိုင်ဖြစ်တယ်အဲဒီအတွက်ကြောင့်သူ့ကိုယေရှုလို့နာမည်မေ့ရမယ်နော်ခရစ်တော်ယေရှုဆိုပြီးတော့နာမည်မေ့ရမယ်ဆိုပြီးတော့ကောင်းကင်တမန်ကအတိအလင်းပေးထားခဲ့တယ်ဒါကြောင့်ဒီနာမည်ကပေးပြီးသားနာမည်လည်းဖြစ်တယ်။အဲ့ဒီခေတ်ချိန်ကတော့အရေးပြားလေးခြင်းဟာယူဒလူမျိုးတွေရဲ့အလွန်ရှေ့ကျတဲ့ဒလိထုံးစံတစ်ခုဖြစ်ပါတယ်။ဒီအရေးပြားလေးခြင်းအခမ်းအနားဟာဆိုရှင်သူရဲ့လူမျိုးတွေအတွက်ဖျားသခင်ရဲ့ဂရိတော်များကိုပုံဆောင်တဲ့အခမ်းအနားဖြစ်ပါတယ်။ဒီအခမ်းအနားကိုမွေးဖွားလာတဲ့ကလေးငယ်ရဲ့အသက်9ရက်ပြည့်တဲ့နေ့မှာဆိုလို့ရှိရင်လုပ်ရတယ်။အဲ့ဒီနေ့မှာပဲကလေးရဲ့နာမည်ကိုမှတ်ရတယ်။ယေရှုဆိုတဲ့နာမည်ဟာဆိုရှင်ဟေးပြဲစကားဖြစ်ပြီးတော့အတိတ်ပဲကတော့ကဲတင်ရှင်ဖြစ်တယ်ချစ်တော်မိတ်ဆွေဒါကြောင့်ယေရှုဆိုတဲ့နာမည်လိုပဲမှတ်ရမယ်ဒါကြောင့်တပတ်ကြာပြီးဖြစ်တဲ့အတွက်ကြောင့်ကလေးငယ်ကိုနာမည်ပေးဖို့ရန်အတွက်အချိန်ရောက်လာတဲ့ခါမှာဆိုရှင်ယေရှုလို့အမည်ပေးတယ်ယေရှုဆိုတဲ့နာမည်ဟာဆိုရှင်သူမမွေးဖွားမီကတည်းကနေမှကောင်းကင်တမန်တွေကပေးထားတဲ့နာမည်ဖြစ်ပါတယ်ဒါကြောင့်သခင်ယေရှုအားဆိုရှင်သူရဲ့မိဘဖြစ်တဲ့ယောသနဲ့မာရိယာတို့ရှင်သခင်ယေရှုကိုဗိမာန်တော်၌ဆက်ကပ်အပ်နိုင်ခဲ့တယ်။ရှင်လုကာခရစ်ဝင်ခန်းကြီး1အငယ်28နှစ်ကနေ38ကိုကြည့်လိုက်မယ်ဆိုရင်ခရစ်တော်ကိုဗိမာန်တော်မှာဆက်ကပ်အပ်နိုင်ခြင်းကိုတွေ့ရမှာဖြစ်ပါတယ်။ယေရုရှလင်မြို့မှာနေတဲ့ရှိမောင်ဆိုတဲ့သူဟာတို့ရှင်ဖခင်တကယ်ဂျိုးသေးလေးစားသူဖြစ်တယ်။သူမသေးခင်မှာကဲတီရှင်ကိုဖူးတွေ့ရမယ်လို့ဖခင်သခင်နဲ့သူဟာတို့ရှင်ဂရိတော်ရှိခဲ့တယ်။ဖခင်သခင်ရဲ့ပညာတော်နဲ့ကားတော်ကိုနားထောင်လို့တဲ့မာရိနဲ့ယောသဆိုလို့ရှိရင်သူငယ်တော်ယေရှုကိုယေရုရှလင်မြို့သို့ခေါ်ဆောင်သွားခဲ့တယ်။ဒါကြောင့်သားဦးယောက်ကြားမှန်သမျှကိုဖခင်သခင်တန်ဆက်ကပ်ရမယ်လို့ဖခင်သခင်ရဲ့ပညာတော်ရှိတယ်။သူငယ်တော်လေးရဲ့မိဘနှစ်ပါးဆိုလို့ရှိရင်ဂျိုးငဲ့ကလေးနှစ်ကောင်ကိုပူဇော်ဆက်ကပ်ကြတယ်။ရှမောန်ဆိုသူဟာဆိုလို့ရှိရင်ယေရုရှလင်မြို့မှာဆိုလို့ရှိရင်နေထိုင်တယ်။သူဟာလူကောင်းတစ်ယောက်ဖြစ်ပြီးတော့ဖခင်သခင်ကိုချစ်တဲ့သူဖြစ်တယ်။သူဟာကဲတင်ရှင်ကိုမမြင်ရသေးပဲမသေးနိုင်ဘူးလို့ဖျားသခင်ရဲ့တန်ရှင်တော်ဝိညာဉ်တော်ကပြောခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်တန်ရှင်တော်ဝိညာဉ်တော်တို့ရှင်ရှီမောင်ကိုဗိမာန်တော်တဲသို့ဝင်ဖို့ပို့ဆောင်ခဲ့တယ်။အဲဒီချိန်မှာတို့ရှင်သူငယ်တော်ရဲ့မိဘနှစ်ပါးဟာသူငယ်တော်လေးကိုပွေ့ချီပြီးတော့ဗိမာန်တော်တဲသို့ဝင်လာပါတယ်။ရှီမောင်ဟာတို့ရှင်သူငယ်တော်ကိုလက်ထဲမှာပွေ့ပိုက်ပြီးတော့ဖျားသခင်ရဲ့ကြီးသူတော်ကိုချီးမွမ်းတယ်သူကသခင်ယခုကျွန်ုပ်အေးချမ်းငြိမ်သက်စွာသေနိုင်ပါပြီဆိုပြီးတော့ပြောလိုက်ပါတယ်။ဒါသင်ဟာကျွန်ုပ်အားကက်တီရှင်ကိုဖူးမြင်ခွင့်ပြုပါပြီ။သင်ဟာလူအလုံးအတွက်သူ့ကိုအသင့်ဖြစ်စေပါပြီ။သူဟာလူမျိုးတကာတို့အားသင်ရဲ့လမ်းကိုပြညွှန်လိုက်မယ်။သူဟာတို့ရှင်သင်ရဲ့လူမျိုးဣသေလလူတို့အားဂုံတရေကိုဆောင်းယူပေးလိုက်မယ်။သူငယ်တော်ရဲ့မိဘတွေအားလို့ရှိရင်ရှိမောင်ပြောတဲ့စကားတွေကြောင့်အံ့ဩနေကြတယ်။ရှိမောင်တို့ရှင်သူတို့ကိုကောင်းချီးပေးပြီးတော့မာရိကိုဒီသူငယ်ဟာတို့ရှင်ဣသေလလူမျိုးများအတွက်ဖျားသခင်ရွေးထားတဲ့သူဖြစ်တယ်။များစွာသောသူတို့ဟာတို့ရှင်သူ့ကိုစန့်ကျင်ကြမယ်။အဲဒီလူတွေကိုလည်းပျောက်ဆုံးသွားမယ်။တချို့ကသူ့စကားကိုနားထောင်ပြီးတော့ကဲတင်ချင်းခံရမယ်။အားလုံးတို့ရဲ့လျှို့ဝှက်ချက်တွေကိုအလင်းထဲမှာသူဖော်ပြလိမ့်မယ်။သင်အားဝမ်းနဲ့စေသောအရာတွေလည်းဖြစ်ပေါ်လိမ့်မယ်လို့ရှီမောင်ကပြောပါတယ်။အဲ့ဒီချိန်မှာတို့ရှင်ဟန်နာဆိုတဲ့အသက်84နှစ်ရှိပြီဖြစ်တဲ့ဖခင်သခင်ကိုယိုသေးတဲ့အသက်ကြီးသူအမျိုးသမီးကြီးတဦးရှိတယ်။သူမတို့ချင်းနှစ်ပေါင်းများစွာမဆုံးမတစ်ယောက်ဖြစ်ပြီးတော့ဗိမာန်တော်ထဲမှာနေထိုင်ခဲ့တယ်။သူမကနေရောညပါဆူတောင်းခြင်းအစာရှောင်ခြင်းအပြင်ဖခင်သခင်ကိုဝတ်ပြုကိုးကွယ်လည်းရှိတယ်။သူမလည်းပဲသူငယ်တော်ယေရှုကိုတွေ့မြင်ခဲ့ပြီးတော့ဖျားသခင်ကိုကျေးဇူးတင်ခဲ့တယ်။ဒါတော့သူ့ရဲ့လူတွေကိုအပြစ်မှကယ်တင်မဲ့ဖျားသခင်အားစောင့်မျှော်နေကြတဲ့သူတွေကိုသူငယ်တော်လေးရဲ့အကြောင်းကိုပြောပြတယ်။ချစ်တော်မိတ်ဆွေတို့ ဲ့ဒီချိန်ကစပြီးတော့သူငယ်တော်ယေရှုအကြောင်းဟာဆိုလို့ရှိရင်တဖြည်းဖြည်းနဲ့ပွားများလာပြီ။တဖြည်းဖြည်းနဲ့လူတွေသိလာပြီ။ခုနကသိုးထိန်တွေကလည်းသူငယ်တော်ကိုအရင်ဆုံးတွေ့တဲ့အခါမှာသူငယ်တော်ကိုဖူးတွေ့ပြီးတာနဲ့ပဲအဖြစ်မှန်တွေကိုအားလုံးကိုတယောက်ပြီးတယောက်တယောက်ပြီးတယောက်သူ့စကားကိုယ်စကားကိုယ်စကားသူ့စကားပြောပြကြတဲ့အခါမှာသတင်းစီကပြန့်ပြီ။အခုကလည်းဟန်နာကလည်းတခါတည်းဒီသူငယ်လေးကိုတွေ့ရတဲ့ခါမှာမနေနိုင်ဘူးသူသူငယ်ချင်းတွေရောအကုန်လုံးလိုက်ပြီးတော့ပြောပြတယ်ချစ်တော်မိတ်ဆွေဒါကြောင့်သူငယ်တော်ရဲ့မွေးဖွားခြင်းအားလို့ရှိရင်ယနေ့လူတိထင်ရှားမွေးဖွားလာတာဖြစ်ပါတယ်ကောင်းကင်တမန်တွေလည်းသိတယ်လို့တိုးထိန်လည်းသိတယ်နော်ယေဘရဟိလည်းသိတယ်လို့မုဆိုးမလည်းသိတယ်ဒါကြောင့်ချစ်တော်မိတ်ဆွေယနေ့ကျွန်တော်တို့အတွက်မွေးဖွားလာတဲ့သူငယ်တော်အားလို့ရှိရင်သူရဲ့နာမည်ကယေရှုဖြစ်တယ်ယေရှုကတော့ကျွန်တော်တို့ကိုကယ်တင်မဲ့အရှင်သခင်ဆိုပြီးတော့အတိတ်ပဲရတယ်ကျွန်တော်တို့ကိုကယ်တင်ခြင်းစီမံကိန်းအတွက်သူလောကကမ္ဘာကြီးမှာလာရောက်ပြီးတော့မွေးဖွားခြင်းဖြစ်တယ်ဆိုတာကိုတင်ပြခြင်းပါတယ်ဒါချစ်တော်မိတ်ဆွေတို့ယနေ့ကြားနာရတဲ့သတင်းစကားအတိုင်းသခင်ယေရှုဆိုတဲ့နာမည်ဟာလို့ရှိရင်ယနေ့ကျွန်တော်တို့လောကသားတွေမှဲ့တဲ့နာမည်မဟုတ်ဘဲနဲ့ကောင်းကင်ကနေမှမှဲ့ခိုင်းတဲ့နာမည်ဖြစ်တဲ့အတွက်ကြောင့်ဒီနာမည်ရဲ့အတိတ်ဘက်ကကယ်တင်ရှင်ဖြစ်တဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့ရဲ့ကယ်တင်ရှင်သည်ကမ္ဘာလောကမှာဧကံမုတ်ချတကယ်မှန်မှန်ကန်ကန်နဲ့မှန်ကန်စွာမွေးဖွားလာတယ်ဆိုတာကိုကျွန်တော်တို့သိပြီးဖြစ်တဲ့အခါမှာယနေ့ပဲသင်တို့နှလုံးသားထဲမှာသခင်ယေရှုကိုဖိတ်ခေါ်ကြပါသို့သခင်ယေရှုရဲ့မွေးဖွားခြင်းမှာသင်တို့ရဲ့နှလုံးသားထဲမှာလည်းမွေးဖွားယူကြပါစို့သင်တို့အားလုံးဝမ်းမြောက်ပျော်ရွှင်ငြိမ်သက်ခြင်းနဲ့ထောပနာတည်ကျွနိုင်ကြပါစေလို့ဆုတောင်းဆန္ဒပြုရင်းနေကုန်ချုပ်ပါれအားလုံးပေါ်ဖျားကောင်းကြီးချပေးပါစေထက်ကောင်းငင်ပေါ်၌တရှိလို့မတော်ဖဖျားကိုတော်ဒီသားသမီးတို့အတွက်ဤလောကကဘာကြီးကိုလာရောက်မွေးဖွားခဲ့တယ်မွေးဖွားတဲ့ခါမှာလဲကိုတော်ရဲ့နာမည်ကိုယေရှုဆိုတဲ့နာမည်နဲ့မှဲ့ခဲ့ပါတယ်ဤနာမည်သည်ကယ်တင်ရှင်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဒါကြောင့်ကိုတော်ဒီကယ်တင်ရှင်ဆိုတဲ့အတိုင်းပဲသားသမီးတို့အတွက်ကယ်တင်ဖို့ရန်အတွက်လောကကဘာကိုလာရောက်ခဲ့တဲ့အတွက်လဲကျေးဇူးတော်ကိုချီးမွမ်းပါတယ်ယနေ့ဤကိုရောရှင်ဖာဖျားယေရှုနာမည်အကြောင်းကိုသိရတဲ့အခါမှာယနေ့ဓမ္မမိတ်ဆွေများအားလုံးတို့ဒီကိုရောဒီတကယ်အမှန်တကယ်မိမိတို့ရဲ့ကယ်တင်ရှင်ဖြစ်ကြောင်းကိုသိရှိတဲ့အခါမှာမိမိရဲ့နှလုံးသားထဲ၌ကိုရောဖျားကိုဖိတ်ခေါ်ပြီးတော့အသက်ရှင်၍ဝမ်းမြောက်ကြတော်မူသည်တည်တည်ဖြစ်ပေါ်ရန်အတွက်မာသာတော်မိမိအကြောင်းတပိုင်းတော်တောင်းတော်သခင်ခရစ်တော်ရဲ့နာမတော်ကိုမြှုပ်ပြီးဆုတောင်းပါရဖာဖျားအာမင်
Christmas လူတွေတော်ကြပြီမေ Christmas ဆိုတာဘာလဲတွေ့မိရဲ့လားအိမ်သားအိမ်တိုင်းထွားရောက်နှောက်ဆဲရုံနဲ့ Christmas Day ပဲကပြည့်စုံသွားလား Christmas Christmas လူတွေစောင့်လို့ညော်လဲတော်ကြရှင်ကြတော့စားမှုရေပေါ်လားခန္ဓာလိုအင်းစံသာပြေဝစေဖို့ Christmas တော့ဝဲရှင်ပွဲနွဲအောင်မလားIt's all a season 堆积吧哦独拉拉中地路苗随风跟来呀抓的火炸的用往家狗你最怕就算最不最美狗若是为美要来最美狗地那里当吧都会过来吗是真的下坠看来他妈的 Christmas 给他洗吗谁不下抓要那么阿龙地家被门塞进也拉带家开家乡里最早的人 Christmas day 被干坏马坡马 Christmas Christmas 路里飘扬的美 Christmas 苏拉巴雷对米也拉应该应该花要能塞流美 Christmas day 被干别走花啦Don't care, look out, say, oh, can I adore it, hold on, let's go on,
ချင်းအတန်လွင့်အစည်းအဝေးကိုနားတော်တာဆင်းနေကြတဲ့ဒူလေးဒူမလေးတို့ကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါရယ်ကွယ်ဒူလေးဒူမလေးတို့ရေခရစ်တော်မွေးဖွားတဲ့လမှာခရစ်စမတ်နဲ့ပတ်သက်တဲ့ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ခရစ်စမတ်တီချင်းလေးတပုတ်စတင်ပုံဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရေခရစ်စမတ်အချိန်အခါမှာChristmas တည်ချင်းတံမကြရရင်တော့ Christmas ဆိုတဲ့အနှစ်သာရဟာဘယ်လို့မှပြည့်စုံမှာမဟုတ်ပါဘူးကွယ်။ဒါကြောင့် Christmas မှာ Christmas တည်ချင်းလေးတွေပြည့်ရှံနေတာပေါ့။ Christmas တည်ချင်းလေးတပုတ်ဖြစ်လာပုံကတော့ဟိုးတခါတုန်းက Joseph Man လို့ခေါ်တဲ့ပုဂ္ဂိုလ်ကြီးတူရှိတဲ့ကွယ်။အဲ့ဒီပုဂ္ဂိုလ်ကြီးဟာဝတ်လုံအဖြူကိုအမြဲဝတ်ဆင်တတ်တဲ့သူဖြစ်ပြီး Australia နိုင်ငံသားတူဖြစ်တဲ့ကွယ်။တူလေးတူမလေးတို့ရေ1818ခုနှစ်ခရစ်စမတ်ညတညမှာဝှလုံဖြူအမြဲဝတ်တတ်တဲ့ဂျိုးဆက်မန်းဟာဖုန်ကြီးတပါဖြစ်လာတော့သူ့ရဲ့နာမည်ကိုမောင်တစ်ဖြူလို့ပြောင်းခေါ်လိုက်ကြတဲ့ကွယ်မောင်တစ်ဖြူလို့ခေါ်တဲ့ဂျိုးဆက်မန်းဟာအင်မတန်မှဖော်ရွေတတ်တဲ့သူဖြစ်လို့ friend ကပါလို့ခေါ်တဲ့ဂီတဝါဒနာရှင်တူဦးနဲ့မိတ်ဆွေဖြစ်သွားတာပေါ့သူတို့နှစ်ဦးသားဟာကြည်နူးစရာကောင်းတဲ့တန်စင်တွေကိုနှစ်သက်ကြတဲ့ဒါကြောင့်သူတို့နှစ်ဦးခရစ်စမတ်တီချင်းနဲ့ပတ်သက်ပြီးတိုင်ပင်ကြတော့တာပေါ့ခရစ်စမတ်ရောက်မဲ့ညတညမှာဖုန်ကြီးမောင်တစ်ဖြူဟာဖခင်ကြောင့်အခန်းတစ်ခန်းမှာစံစာဖတ်နေတဲ့ဖခင်ကြောင့်မှာဘာတရားဟောရပါမလဲဘာတချင်းတင်ပေးရင်ကောင်းမလဲဆိုပြီးစဉ်းစားနေတာပေါ့ဖုန်ကြီးမောင်တစ်ဖြူဟာညတညမှာသူ့ရဲ့တပည့်တော်မှတယောက်ဟာအေးချမ်းပြီးတိတ်ဆိတ်နေတဲ့ညတညကျေရီတောက်ပပြီးตาရအေးချမ်းတဲ့ညလေးတညမှာတောင်ကုန်းလေးပေါ်မှာခလေးလေးမွေးဖွားတာကိုသွားအားပေးပြီးဆုတောင်းပေးခဲ့ဘူးတဲ့ကွ။သူတချင်းဆက်ဖို့စဉ်းစားနေတဲ့အချိန်မှာကောင်းကင်ယံကိုမျှော်ကြည့်လိုက်တော့အဲ့ဒီတောင်ထိပ်ကိုရောကျေလေးတွေကိုရောမြင်ရောင်မိတဲ့ကွ။နောက်ပြီးဘာစဉ်းစားမိပြန်တယ်လဲဆိုတော့ခရစ်တော်ယေရှုမွေးဖွားစဉ်အချိန်ခါကလည်းဒီလိုပဲတိတ်ဆိတ်အေးချမ်းတဲ့ညဖြစ်ပြီးတန့်ရှင်းသားရလှပတဲ့ညလေးတညဖြစ်ပါလိမ့်မယ်လို့တွေးမိတဲ့ကွယ်။ဒါကြောင့်ဖုန်ကြီးလေးဟာသူ့ရဲ့နှလုံးသားထဲမှာကြည်နူးဖွယ်ကောင်းတဲ့ခရစ်စမတ်တန်ဆင်လေးကိုသူ့မိထားပြီးယေရှုခရစ်တော်ဟာကယ်တင်ရှင်အဖြစ်မွေးဖွားခဲ့ပြီးတိတ်ဆိတ်တန့်ရှင်းတဲ့ညတညမှာမွေးဖွားခဲ့တယ်ဆိုပြီးတချင်းစာသားကိုစတ်တော်တာပေါ့ကွယ်။တချင်းစတ်ပြီးတဲ့နောက်နောက်တနေ့မိုးလင်းတဲ့အခါမှာသူဆက်ထားတဲ့တချင်းစာရွက်လေးကိုယူပြီးသူ့ရဲ့တငယ်ချင်းစီကိုသွားပြီးတော့တန်စင်ရှာတော့တာပေါ့သူ့ရဲ့တငယ်ချင်းလည်းတချင်းရဲ့အတိတ်ဘယ်ကိုသိသဘောကျသွားပြီးတော့ဒီတချင်းဟာသိပြီးပြည့်စုံတဲ့တချင်းစိတ်ကိုကြည်လင်စေတဲ့တချင်းဖြစ်တဲ့ဆိုပြီးချီးမွမ်းတာပေါ့ကွယ်နောက်ပြီးဖခင်เจ้าမှတည်ဆို့ဖို့ဆုံးဖြတ်လိုက်ကြတယ်တချင်းလေးကဘယ်လိုအတိတ်ပဲရလဲဆိုရင်တိတ်ဆိတ်နေပြီးတန့်ရှင်းတဲ့ညလေးမှာသူငယ်တော်ယေရှုလေးအိတ်နေတဲ့အခါမှာကောင်းခင်မကျဲကြီးဟာထွန်းလင်းတောက်ပတဲ့ကွယ်တိတ်ဆိတ်တန့်ရှင်းညချိန်မှာကောင်းခင်တမန်တွေကသိုးထင်းတွေကိုကယ်တင်ရှင်ဖွားမြင်ပြီးဖြစ်ကြောင်းကြွေးကြော်ကြတယ်အရှိပြီမှပညာရှိကြီးများကိုလည်းထွန်းလင်းကျဲကြီးကလမ်းပြလျက်သူငယ်တော်ယေရှုရှိတဲ့နေရာကိုဆောင်ယူလာတဲ့အကြောင်းအံ့ဩဖွယ်ထွန်းလင်းတဲ့ကျဲတွေလည်းကောင်းကင်သားတွေနဲ့အတူဟာလေလုယာဆိုပြီးဂုဏ်တော်ကိုချီးမွမ်းကြတယ်ဆိုတဲ့အကြောင်းအဓိပ္ပာယ်ရပါတယ်ကွယ်တချင်းလေးရဲ့ခေါင်းစဉ်ကတိတ်ဆိတ်ညတန့်ရှင်းညလို့ဆိုတဲ့ကွယ်ဒီတချင်းလေးကိုခရစ်စမတ်ရောက်တိုင်းတကဘာလုံးကဘာသာအမျိုးမျိုးနဲ့တည်ဆူကြတာဒီနေ့အထိပေါ့ကွယ်ကြားရတဲ့လူတိုင်းကလည်းယင်ထဲမှာကြည်နူးပြီးတိတ်ပျော်ရွှင်ကြတာပေါ့ကွယ် တချင်းလေးစတင်တည်ဆိုတဲ့ခုနှစ်ကတော့1854ခုနှစ်ပေါ့ဒူလေးဒူမလေးတို့လည်းတိတ်ဆိတ်ညတန့်ရှင်းညဆိုတဲ့ Christmas တချင်းလေးကိုကြည်နူးဝမ်းမြောက်စွာတည်ဆိုရင် Christmas မှာပျော်ရွှင်နိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါတယ်ကွယ်ဒူလေးဒူမလေးတို့အားလုံး Christmas တချင်းလေးတပုတ်စတင်ဖို့ဆိုတဲ့ပုံပြင်လေးကိုနားတော်တာစီရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်ဒါရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အလို့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်နိုင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပေါ်မှာရသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါတယ်ခင်ဗျာ။